မက္ကဆီကိုပင်လယ်ကွေ့ကမ်းလွန်ပင်လယ်ပြင်ကနေကုန်းတွင်းပိုင်းကိုတဖြည်းဖြည်းရွှေ့ချားလာနေတဲ့ဟာရီကိန်းမုန်တိုင်းဆယ်လီဟာပင်လယ်ပြင်မှာပဲရှိနေသေးပေမဲ့ကမ်းခြေဒေသတဝိုင်းလေပြင်းတန်လှိုင်းကြီးပြီးမုတ်တဲထန်တာတွေဖြစ်နေပြီလို့အမေရိကန်မြို့သားမိုးလေဝသဌာနကပြောပါရယ်မုန်တိုင်းဆယ်လီယာတနအင်ကိုလေတိုက်နှုန်း68မိုင်နှုန်းနဲ့လူဝီစီယာနာနဲ့မစ္စစ်ဘီပြည်နယ်အရှိတောင်ဘက်ကမ်းရိုးတန်းကိုဥတီရွေရှားနေကြတာဖြစ်ပြီးအခုလောလောဆယ်အပြင်းထန်ဆုံးတနအင်ကိုမိုင်80ကျော်နဲ့ဆက်လက်ရွေရှားနေတယ်လို့မိုးလေဝသဌာနကပြောပါရယ်အင်္ဂါနေ့အစောပိုင်းတုန်းကအမေရိကန်ပြည်ထောင်စုအတွင်းလူဝီစီယာနာနဲ့မစ္စစ်ဘီပြည်နယ်တွေကနေဖလော်ရီဒါပြည်နယ်အရှိပိုင်းထိမုန်တိုင်းသတိပေးချက်တွေတို့ချက်ထုတ်ပြန်ထားပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rondell Santis ကပြည်နယ်အနောက်ပိုင်း Panhandle ဒေသတဝိုင်းအရေးပေါ်အခြေအနေကြေညာထားပါတယ်။ဒီနေ့နာနေကလေးကသမ္မတ Trump ကလည်း Louisiana, Mississippi နဲ့ Alabama ပြည်နယ်ဒေသတချို့မှာအရေးပေါ်အခြေအနေကြေညာထားပြီးပြည်နယ်တာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလိုက်နာကြဖို့ဒေသခံတွေကို Twitter ကနေရေးသားသတိပေးထားပါတယ်ခင်ဗျ။